ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်တွင်ဒီကနေ့တိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးတော့ပြီးခဲ့တဲ့လကုန်ပိုင်းကနေဒီကနေ့အထိတိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့တာကြောင့်မန်စီမြို့နယ်တွင်မှစစ်ရှောင်ဒုက္ခသည်တထောင်ကျော်လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပါတယ်။မန်စီမြို့နယ်နန်လင်းပါစကန်ကဒုက္ခသည်1500လောက်ဟာလုံခြုံရေးအရသွားလာရေးအခက်အခဲကြောင့်မလို့ရိတ်ခါပြက်လက်နေတယ်လို့ဒုက္ခသည်ရေးကူညီသူတဦးကပြောပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတပြည်လုံးအပြစ်ရက်ဖို့ဆွေးနွေးခဲ့ပေမဲ့တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ရန်ကုန်ခြေစိုက် VOA သတင်းတော့ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာအော်တိုဘားလာနောက်ဆုံးပတ်ကလေးကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်ဖွဲ့တွေအကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဟာဒီကနေ့အထိရပ်ဆိုင်းသွားတာမရှိသေးပါဘူး။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့ KIA တပ်မ3လက်အောက်ကတိုင်ရင်7နှစ်နဲ့အစိုးရတပ်ဘက်ကဗမော်အခြေစိုက်စကားက27လက်အောက်ခံနိဗျူဟာနှစ်ကတိုင်ရင်တွေဖြစ်တယ်လို့ KIA တိုင်ရင်7နှစ်ကတိုင်ရင်မှုဗမှုဂျုံအောင်ကပြောပါတယ်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို
အာခုလဲကျွန်တော်တို့အဖွဲ့ရင်းနဲ့အခုတိုက်ပွဲတွေဖြစ်နေတယ်ခုဒီနမ်အက်ဆိုတဲ့ယူဟာမှာမန်စီမြို့နယ်မှာဖြစ်ပါတယ်ဆန်ဂျီနေဆက်တဲ့ကြတာပေါ့နော်အခုပဲတနက်တန်းတို့ကြားရတယ်ဗျာ။2နာရီကတည်းကတုံးနာရီ။ကျန်ရခုလည်းဟိုတဲ့နေတုံးပဲ
။မနေ့ကလည်းမနေ့10နာရီလောက်ကနေစတင်ပြီးမန်စီမျိုးနယ်အတွင်းမှာအ ਨੇ ဆုံးတိုက်ပွဲ2နေရာဖြစ်ခဲ့ပါတယ်။မန်စီမျိုးနယ်အတွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့ကနေပြန်လည်ပြင်းထန်လာတာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်မန်စီမြို့နယ်အတွင်းကထောင်ထဲချီတဲ့စစ်ရှောင်ဒုက္ခသည်တွေဟာနေရာလေးနေရာလောက်ကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လဲဗမော်မျိုးကဒုက္ခသည်တွေကိုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ဂိူနာမြန်မာလူမှုကူညီရေးအဖွဲ့ရဲ့မန်နေဂျာဦးနော်ဂျင်းကပြောပါတယ
်။လွန်ခဲ့တဲ့အော်တိုဘားလ22ရက်နေ့ကနေစပြီးတော့ဒီခုချိန်ကြီးပေါ့လေနော်။အဲဖြစ်တဲ့ကိစ္စမှာခု IDD လူကြီးစုစုပေါင်းကတော့ကျန်တာပရိနေရာရှင်းရဆိုရင်1600ကျော်ပါပြီ။1600ကျတော့ကျွန်တော်တို့နေရာဖြစ်စဉ်4နေရာပေါ့4နေရာကိုပြန်သွားကြတယ်နလင်းပါဘက်ကိုတချို့ရောက်သွားတယ်နောက်တစ်ခုကမန်စီကိုနည်းနည်းရောက်လာတယ်မိုင်းခေါင်ကိုရောက်လာတယ်ပမော်ကိုရောက်လာတယ်အဲ့4နေရာမှာပြန်သွားတယ်မန်စီမျိုးနယ်မှာ3နေရာပေါ့မန်စီကပါဝင်ပေါ့လေနော်
မိုင်းခေါင်ဒုက္ခသည်စခန်းကိုရောက်ရှိသူတွေကိုဂိူနာမြန်မာလူမှုကူညီရေးအသင်းကတလားစာရိတ်ခါနဲ့အိုးခွက်ပကံတွေကိုထောက်ပံ့ထားပြီးမန်စီနဲ့ဗမော်မျိုးကဒုက္ခသည်စခန်းတွေကိုရောက်ရှိလာသူတွေကိုတော့ဒေသခံလူမှုရေးအသင်းဖွဲ့တွေနဲ့ကုလသမဂ္ဂလက်အောက်ခံဖွဲ့စည်းတွေကကူညီထောက်ပံ့ထားပါတယ်။မန်စီမျိုးနယ်ကနန်လင်းပါဒုက္ခသည်စခန်းမှာတော့လူဟောင်းနဲ့လူသစ်စုစုပေါင်း1500လောက်ဟာရိတ်ခါအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့လည်းဦးနော်ဒင်းကဆက်ပြောပါတယ
်။အခုချက်နေတာကနလင်းပါရောက်သွားတဲ့လူတွေပဲသိုးရင်ရတယ်။ဟုတ်ကဲ့နလင်းပါမှာကျတော့လူကြီးရဟောင်းနဲ့အခုပြန်ပြီးတော့အတိတ်ရောက်လာတဲ့လူကြီးဆိုရင်ကျွန်တော်တို့1500ကျော် 1600 ဝန်းကျင်ရှိတဲ့ဒီနလင်းပါမှာအဲ့ဒီလူတွေကကျွန်တော်တို့လွန်ခဲ့တဲ့အောက်တိုဘာလ20ကျော်ကလေးကနေဒီခါချက်လက်မှုနဲ့ဂျုံတွေ့ရတာပေါ့နော်။နလင်းပါကိုသွားနိုင်ဖို့ကတော့အဓိကလုံခြုံရေးပါပဲ။ကျွန်တော်တို့သွားဖို့အချင်းချင်းကြိုးစားခဲ့ပါတယ်သူတို့ကတော့ခွင့်ပြုပါတယ်ဘောပိုင်းကတော့ဟိုခွင့်ပြုတယ်ဒါပေမဲ့ကျွန်တော်တို့သွားလိုက်တဲ့အချိန်မှာတိုက်ပွဲဈာမတိုက်ပွဲဖြစ်တော့ကျွန်တော်တို့ပြန်ခောက်ခဲ့ရတယ်အခုကတော့အမှယူအမှရနိုင်လို့ရနိုင်တဲ့အားပဲစူဆောင်းစားတောက်နေရတော့
နန်လင်းပါဒုက္ခသည်စခန်းဟာ2012ခုနှစ် KIA နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပြန်လည်စတင်ကြတဲ့ကဖွင့်လှစ်ခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အခါတိုင်းကျောင်းဝင်စီစားလေးရှိတဲ့ကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ PCG ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရရှိခဲ့ပါဘူးငင်းချမ်းရဲ့အတွက်ဆွေးနွေးမှုတွေပြုလုပ်နေတဲ့ကြားကအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးမြမတက်မတော်ဘက်က VOA ကိုအခုလိုပြောဆိုခဲ့ဘူးပါတဲ့
ငင်းချမ်းရဲ့အတွက်ဆွေးနွေးနေတဲ့အချိန်မှာတိုက်ပွဲတွေဖြစ်တယ်လို့ကျွန်တော်ကြားရတယ်တိုက်ပွဲတွေတကယ်ဖြစ်တယ်လို့ကြားအဲ့ဒါဘာကြောင့်မလို့အဲ့လိုဖြစ်နေရတာလဲငင်းချမ်းရဲ့ဆွေးနွေးနေ
တဲ့အဲ့ဒါတော့ခင်ဗျားတို့စီရတဲ့ဘယ်နေရာမှာဖြစ်လဲ
ဘမောဘက်မှာဖြစ်တယ်လို့ကျွန်တော်
အဲ့ဘမောဘက်မှာဖြစ်တယ်ဆိုတာဘာကြောင့်ဖြစ်တယ်လဲ
အဲ့ဒါအဲ့ဒါကြောင့်မို့ကျွန်တော်မေးနေတာတိုက်ပွဲတွေဖြစ်တယ်လို့ကျွန်တော်ကြားတယ်
တိုက်ပွဲမှာဖြစ်တိုက်ပွဲတွေဖြစ်တယ်လို့တော့ပြောလို့မရဘူးဒါသွားင်းလိုက်တကတလီမှာတော့ဟဲ့လားခုနလိုပေါ့ကျွန်တော်တို့ကဒီခင်ဗျားတို့လည်းသိတာပဲမြန်မာသတင်းစာထဲမှာပါတယ်ဟဲ့လားတစ်တွေမိတယ်ကားတွေမိတယ်ဟုတ်လားအဲလမ်းကြောင်းမှာပြီးခဲ့တဲ့ဟွာတုန်းကကျွန်တော်တို့ကရှင်းမယ်နော်အချက်9ချက်မှာကျွန်တော်တို့ကဒီလမ်းကြောင်းတွေအလုံးဖွင့်မယ်ဆိုပြီးတော့လက်ရှိလုပ်တယ်လုပ်တဲ့ဟာမှာတချို့ဟာလေးတွေမှာကျွန်တော်တို့လုပ်တဲ့ပိုင်းတွေမှာဟဲ့လားတစ်ခုနဲ့မိအဲ့တော့အဲ့ဒီမှာဒါကဒီပြစ်တဲ့ခတ်တဲ့ဆိုတဲ့အဖွဲ့တွေကဟာ KIA လို့လည်းပြောလို့လည်းရတယ်ပြော ်ပြောလို့လည်းမရဘူးပေါ့ဗျာအဲ့တော့ဒီလိုဟာမျိုးတွေမှာတစ်ဖက်နဲ့တစ်ဖက်နဲ့ပြစ်ခတ်မှုတွေရှိတဲ့ဟာမှာဒီပေါ်မှာဟာလားဟာတက်မတော်ကနေပြီးတော့မှဟာလား KIA နဲ့ဖြစ်နေပါတယ်လို့เนาะယတိပြတ်ကြီးပြောလို့မရဘူး
ဒါကတော့ဒုတိယဗိုလ်ချုပ်ကြီးမြင့်ဆိုးကမြကြီးနားမြို့မှာပြုလုပ်တဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့တွေ့ဆုံပွဲမှာ VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်ဒီလ4ရက်နဲ့5ရက်က KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကခေါင်းဆောင်တွေနဲ့တပြည်လုံးပြစ်ခတ်ရက်စဲဖို့အတွက်အစိုးရကိုယ်စားလှယ်တွေမြကြီးနားမြို့မှာဆွေးနွေးခဲ့ပါတယ်ဒါပေမဲ့တိကျတဲ့သဘောတူညီချက်တော့မရခဲ့ပါဘူး